2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နောက်ဆက်မှုတွေကိုအထူးစုံစမ်းစစ်ဆေးရမှု Robert Mueller ရဲ့စုံစမ်းထားတဲ့အစီရင်ခံစာမိတူကိုတီးဖြတ်မထားဘဲနဲ့တင်ပြဖို့ Democrat လွှတ်တော်အမတ်တွေကတောင်းဆိုလိုက်ကြပါတယ်။အထူးစုံစမ်းစစ်ဆေးရမှုရဲ့အစီရင်ခံစာထွက်ပေါ်လာပြီးတဲ့နောက်မှာပဲသမ္မတ Donald Trump အနေနဲ့အမှားရွေးလုပ်ခဲ့တာမရှိဘူးလို့ဆိုနေကြတဲ့ Republican Party ရဲ့ထောက်ခံသူတွေရဲ့အစီရင်ခံစာထဲမှာလည်းတရားရေးလုပ်ငန်းတွေကိုသမ္မတကဆွတ်ဖက်ရာရောက်တဲ့လုပ်ရက်တွေအတော်များများရှိနေနိုင်တယ်ဆိုပြီးယုံကြည်နေကြတဲ့အတိုက်ခံဒီမိုကရက်တွေကြားသဘောထားကွဲပြားမှုတွေလည်းကြီးထွားလာနေကြတာပါအကြောင်းပြေဆုံးကတော့ VOA အင်ဖြူတော်သတင်းတော့ Jin Malone သတင်းဆောင်ပါကိုကိုအောင်လွင်ဦးပြောပြပေးပါရှင်
သမ္မတရဲ့စီးပွားရေးဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြံစည်ခဲ့တာရှိမရှိရုရှားရဲ့စုံစမ်းမှုတွေမှာသမ္မတကဝင်ရောက်ဆွတ်ဖက်တာရှိမရှိဆိုတာနဲ့ပတ်သက်လို့မယုံသင်္ကာဖြစ်နေတာတွေအခုခါတန်တရားရှင်းသွားပြီဖြစ်တဲ့အကြောင်းအထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာတရားဝင်ထွက်ပေါ်လာပြီးနောက်မှာပဲသမ္မတထရန့်ကပြောလိုက်တာပါ
This should never happen to another president again. This hoax.
အမျိုးနောက်ထပ်ပဲသမ္မတမှာမကြုံသင့်တော့ဘူး။ဒါမှမမှန်တဲ့ကိစ္စဆိုပြီးသမ္မတထရန့်ပြောတာပါ။ဒါပေမဲ့လည်းအထူးစုံစမ်းရေးမှူးရဲ့အစီရင်ခံစာထဲမှာတော့သမ္မတကစုံစမ်းစစ်ဆေးမှုတွေကိုစွတ်ဖက်ဖို့ကြိုးပမ်းမှုတွေအချင်းချင်းရှိခဲ့တာကိုဖော်ပြထားတာပါ။တိုက်ခန့်ဒီမိုကရက်ပါတီအောက်လွှတ်တော်မှအဒန်ရှစ်ကတော့သမ္မတရဲ့လောရက်တွေပေါ်ဥပဒေကြောင်းအရအရေးယူနိုင်တဲ့အဆင့်ထိဖြစ်ချင်မှဖြစ်လာနိုင်မလဲ။လက်ခံနိုင်စရာလောရက်မျိုးတော့မဟုတ်ဘူးလို့ဆိုပါရယ်
။ They are unquestionably dishonest, unethical, immoral and unpatriotic.
မယုံသားမှုကျင့်ဝတ်သိက္ခာနဲ့မျိုးချစ်စိတ်ခင်းမဲ့လောရက်တွေဆိုတာမင်းနေကြတာမလို့ပါဘူး။ဒါတွေကိုအမေရိကန်နိုင်ငံကရှုတ်ချသင့်ပါတယ်။ဒီကိစ္စကသက်သေထူရမယ့်ကိစ္စမျိုးမဟုတ်ပါဘူး။စန့်ကျင်ရှုတ်ချမယ့်လောရက်ပါ။
အလုပ်တော်ကိုယ်စားအဲဂရင်းလိုဒီမိုကရက်တီကတော့အထူးစုံစမ်းရမှုအနေနဲ့တာဝန်ရှိတဲ့အတိုင်းဖော်ထုတ်တင်ပြထားတဲ့အစီရင်ခံစာသမ္မတကိုအရေးယူနိုင်လောက်တဲ့ထောက်ထားလို့ယူဆကြပါတယ
် Mr. Mueller has done his job
အထူးစုံစမ်းရမှုဘက်ကလုံးဆရာရှိရလုံပြီးသွားပြီးအခုခါကွန်ဂရက်စ်တော်ဘက်ကလုံးဆရာရှိရလုံရတော့မယ်အချိန်ပါလို့သူကပြောလာတာပါဒါပေမဲ့လည်းမီရှိဂန်ပြည်နယ်က Rich George တို့လိုသမ္မတထံကိုထောက်ခံသူတွေကတော့အင်ဂျီရောပေါ်လွှမ်းမိုးနေတဲ့အရေးမဲကြီးကိုသူစုံစမ်းရမှုရဲ့အစီရင်ခံစာကဖယ်ရှားပေးလိုက်ပြီလို့မြင်ကြပါတယ်
။ Now that he's been in my mind exonerated by this very expensive investigation.
အကုန်ကြမြားလုံးနဲ့စုံစမ်းစစ်ဆေးမှုကသူ့မှာအပြစ်မရှိဘူးလို့ဆုံးဖြတ်လိုက်တဲ့အတွက်သူ့အနေနဲ့တကယ်ကိုလွတ်လွတ်ကျွတ်ဖြစ်သွားသလိုကျွန်တော်စိတ်လည်းရှင်းသွားပါတယ်
။ဥပဒေရလွတ်တန်းအကြံပေးပုဂ္ဂိုလ်အောင်တူဖြစ်တဲ့ Robert Ray ကတော့ရှေ့ဆက်လို့ပို့ကတော့လွတ်တော်ပေါ်မှာလာမူတည်နိုင်မယ်လို့ဆိုပါတယ်
။ Where do we go from here?The only other place to go is an impeachment proceeding.
အခုချိန်တွေကနေရှေ့ဆက်ဖို့ကတော့သမတ်ကိုအရေးယူနိုင်မဲ့လုပ်ငန်းတွေတခုပဲကျန်မာတော့တယ်။နိုင်ငံရေးရဒီလမ်းတိုင်းသွားဖို့ဒီမိုကရက်တစ်ဘက်ကပြင်ဆင်ထားသလားဆိုတာကတော့မေးစရာရှိပါတယ်
။သမတ်ထရန့်ကိုအရေးယူနိုင်မဲ့လုပ်ငန်းစဉ်ပေါ်မှာတော့ဒီမိုကရက်ကိုယ်စားလှယ်ကြီးသဘောထားကွဲပြားမှုတွေလည်းရှိနေပါတယ်။ဒါပေမဲ့လည်းသမတ်အနေနဲ့သူ့လုပ်ရပေါ်တာဝန်ယူမှုရှိဖို့ဒီမိုကရက်တစ်ဘက်ကတနည်းထံချထားဖို့ရတယ်လို့လည်းမိုင်အမီတက်ဆိုကနိုင်ငံရေးအကြီးအကဲဒေးဗစ်အေဘရာဟမ်ကသုံးသပ်ပါတယ်။
How much shifting in popular sentiment will result from this is hard to say.
လူတိုင်းများတဲ့ဒီသဘောထားကိုလက်ရှိအခြေအနေကဘလောက်ထိသွန်အားပေးနိုင်မလဲဆိုတာကတော့ပြောရခက်ပါတယ်။ဒါမှလည်းကွန်ဂရက်လွတ်တော်နဲ့တခြားခေါင်းဆောင်တွေအနေနဲ့ပြည်သူတွေအတွက်အမှန်တရားကိုအပြည့်အဝဖော်ထုတ်နိုင်တဲ့အထိကြိုးပမ်းဖို့လည်းတာဝန်ရှိပါတယ်
။ဝါရှင်တန်ခြေဆိုင်တပ်တွေးသူတွေဒီဘက်ကဂျင်းကက်စလာကတော့အထူးစုံစမ်းရေးမှုရဲ့စင်ခန်စာနဲ့မဲဆန္ဒရှင်တွေရဲ့သဘောထားတွေဟာရှေ့လာမဲ့2020သမ္မတရွေးကောက်ပွဲမှာတက်ရောက်မှုတွေရှိလာမယ်လို့သုံးသပ်ပါတယ်
။ Russia is not going to take them out in this election. It's going to be on more traditional things.
ဒါမဲ့ရွေးကောက်ပွဲမှာရုရှားကလည်းသူ့ကိုဖယ်ရှားမှာမဟုတ်ပါဘူး။အစင်လာပုံစံမျိုးပို့ပြီးတော့တွေ့ရပါလိမ့်မယ်။ဒီမိုကရက်တစ်အနေနဲ့လည်း Donald Trump ကိုအနိုင်ယူနိုင်မဲ့သူတယောက်ကိုရွေးချယ်ဖို့လိုပါတယ်။လဝဲစွန်းသမားတယောက်ယောက်ထက်ပို့ပြီးလက်တွေ့ကျတဲ့ခင်မြင်ရှိသူတယောက်ယောက်လည်းဖြစ်နိုင်ပါတယ်။
တက်လုံးမှာတော့ထူးဆန်းဆန်းရေးမှုမူလာရဲ့အစီရင်ခံစာပေါ်သမ္မတကတူတာလူမှုကွန်ရက်ကနေအောင်ပွဲခံနေတာပါဒါပေမဲ့လည်းတရားရေးလုပ်ငန်းတွေမှာဝင်ဆွတ်ခဲ့သလားဆိုတော့မေဂွန်ကတော့နောက်တစ်ချိန်သမ္မတရွေးကောက်ပွဲကာလအထိသမ္မတထရန့်ဆက်လက်ရင်ဆိုင်ရအောင်မယ်အလားအလာတွေလည်းရှိနေစေဖြစ်ပါတယ်ခင်ဗျာ